ယခုချိန်ခါမှာသာပြီးပရိသတ်သမုပ္ပါဒယနာကြာကြာရမှာဖြစ်ပါတယ်ပရိသတ်သမုပ္ပါဒယတော်များမဟောကြားကြပြီးမနာကြားကြပြီးမှာတရားပိုင်းရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအားနမောတတ္တသုံးချင်ရွတ်ဆုံ၍ပူဇော်ကြောကြပါကုန်သောနမောတတ္တဘဂဝါတောသရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတောသရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတောသရဟတောသမ္မာသမ္ဗုဒ္ဓတ္တမောနဗျာစာရတော်သင်္ကန်းများကရွတ်ဆုံးပြီးတော့ဓမ္မဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မောနဗျာသစ္စာတခုဒေဘောသောသင်္ကန်းတသက်တပါဆရာကိုများသည်သောမသံသင်္ကန်းသောမသံသာသာတော်များရှင်ရ၄၈တွယ်ကိုအလွေကျမသိစေရသည်သန္ဓရာမကြောင်းသည်အဝိဇ္ဇာနှင့်တဏှာယိခံဥပါဒံကံအကြောင်းယုံနာပေါ်အပင်ပါမျိုးမြုံးမအပင်အမြင်မပြတ်သစ္စာတိဟံကံကြောင်းနာယုံနာယုံကြောင့်ကံအဖမံရှင်းပြန်မြတ်တယောမြမတိညာသာတိပြာကခေရှားဖြစ်ဖြင့်သိရင်ဖန်သိအကြောင်းရင်းကြောင့်လူနာများစွာသတ္တဝါတို့ဖြစ်လာရသူမဟုတ်ဉာဏ်ဖြင့်ရှင်းမြောရသဗျာသခင်ကိုယ်တော်မြတ်ကြီးကပဋိစ္စသမုပ္ပါဒ်တရားတော်ကြီးကိုဆင်ခြင်ပြီးတော့ဘုရားဖြစ်တော်မူလာခဲ့ပါတယ်ရသဗျာသခင်ကိုယ်တော်မြတ်ကြီးဆင်ခြင်နှလုံးသွင်းခဲ့တာကပါဠိလိုဆင်ခြင်နှလုံးသွင်းခဲ့တယ်ဒီတော့ရသဗျာသခင်ဆင်ခြင်နှလုံးသွင်းတော်မူခဲ့တဲ့ပါဠိကအဝိညာဉ်ပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာပရုပ္ပန္နပရုပ္ပပစ္စယသတ္တယရဏသတ္တယရဏပစ္စယခသောခသပစ္စယဝိရဏဝိရဏပစ္စယတဏတဏပစ္စယဥပါဒနာဥပါဒနာပစ္စယဘောဘဝပစ္စယသာတိသာတိပစ္စယသရပရဏံသောကပရိဒေဝဒုက္ခဒေါမနတုပါယသာသံဘဝတိဒေဝမိတ္တံကေဝလသာဒုက္ခခန္ဓသသမုဒယောဟောတိမြတ်စွာဘုရားကပဋိစ္စသမုပ္ပါဒ်တရားတော်ကိုဒီလိုပဲသင်ခြင်းနှလုံးသွင်းတော်မူခဲ့ပါလေဒီတော့ဘုန်းကြီးများတက္ကရာမတွေကလည်းပဲမြတ်စွာဘုရားတခင်ကရောမြတ်ကြီးရဲ့သဗ္ဗညုတ္တဉာဏ်တော်ကြီးကိုပူဇော်သောအားဖြင့်မြတ်စွာဘုရားဆင်ခြင်နှလုံးသွင်းတော်မူခဲ့တဲ့ပရိသတ်သမုပ္ပါဒ်ပါဠိတော်ကိုရုပ်ဆိုပူဇော်လိုက်ကြရအောင်ဘဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံနာမရူပံသလယရဏပစ္စယခန္တော ခန္ဓာပစ္စယဝိရဏ ဝိရဏပစ္စယသဏ္ဍာန ဒနာပစ္စယဥပါဒါန ရားဟောသည်အဲ့ဒီပရိသတ်သမောပါပါလေးကိုမြန်မာလိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်အဝိဇ္ဇာဖြစ်စေရာအဝိဇ္ဇာဒီဥသောအကြောင်းကြောင့်သင်္ခါရသမုန်သည့်သင်္ခါရတရားတို့ဖြစ်ကြလေကုန်၏အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်။ဘာကြောင့်ပါဖြစ်ပါလိမ့်မယ်။အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်။သင်္ခါရကနေဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့ဘုရုတွေ့တော့ဝိညာဉ်တွေ့တယ်။ဒီတော့သင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်။အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်။သင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်။ဝိညာဉ်ကြောင့်နာယုတ်ဖြစ်ပါသည်နာယုတ်ကြောင့်သတ္တယရဏဖြစ်ပါသည်သတ္တယရဏကြောင့်ခန္ဓာဖြစ်ပါသည်ခန္ဓာကြောင့်ဝရဏဖြစ်ပါသည်ဝရဏကြောင့်တဏှာဖြစ်ပါသည်တဏှာကြောင့်ဥပါဒံဖြစ်ပါသည်ဥပါဒံကြောင့်ဘဝဖြစ်ပါသည်ဒီလိုဆိုရမလားဥပါဒံကြောင့်ဘာဖြစ်တော့အဲဒီကမ္မဘဝလို့ရေးထားတာကတော့ဘဝဆိုတဲ့စကလုံးတစ်ချောင်းခွဲလိုက်တယ်ဘဝဆိုတာ2မျိုးရှိပါတယ်အဲဒီဘဝ2မျိုးကဘယ်လိုလဲဆိုရင်ကမ္မဘဝရဲ့ဟောဒီမှာဥပပတ္တိဘဝဘဝဆိုတာ2မျိုးရှိတော့2မျိုးရှိအဲဒီ2မျိုးပေါင်းပြောရင်ဘဝခွဲပြောရင်ကမ္မဘဝနဲ့ဥပပ္ပတိဘဝဒီလိုဖတ်မှာမြတ်စွာဘုရားတခင်ဘုရားမြတ်ကြီးဟောစီတုန်းကဥပ္ပါဒံကြောင့်ဘဝဖြစ်ပါသည်ဘဝကြောင့်ဒါသည်ဖြစ်ပါသည်ဒီလိုပဲရိုးရိုးဟောလိုက်တာပဋိပယ်ယူတဲ့အခါကျတော့ဥပ္ပါဒံကြောင့်ဖြစ်တဲ့နေရာကာမဘဝလည်းပဲဥပ္ပါဒံကြောင့်ဖြစ်တယ်ဥပ္ပပတိဘဝလည်းပဲဥပ္ပါဒံကြောင့်ဖြစ်တယ်နော်ဥပါဒံကြောင့်ဖြစ်တဲ့နေရာမှာဘဝကလည်းမျိုးဖြစ်တော့ကမ္မဘဝရဲ့ဥပပါဒိဘဝရဲ့ဘဝ2မျိုးလုံးဖြစ်တယ်ဘဝ2မျိုးလုံးကိုပေါင်းပြီးတော့ပြောလိုက်ပြန်ဆိုရင်ဘဝလိုပဲယူယူပြောရမှာပေါ့ဟုတ်တယ်မလားအဲ့ဒါကြောင့်မလို့ဥပါဒံကြောင့်ဘာဖြစ်တယ်လို့ပြောမလဲဥပါဒံကြောင့်ဘဝဖြစ်ပါသည်ဘဝကလည်းဥပက္ခဆက်လိုက်တဲ့အခါကျတော့ကမ္မဘဝကကြောင့်ဥပပါတိဘဝကအကျိုးနော်ကမ္မဘဝကမာတော့ဥပပါတိဘဝကအကျိုးအဲဒီတော့အကျိုးဖြစ်တဲ့ဥပပါတိဘဝကဒီအကြောင်းနေရာမှာမထဲတော့ကမ္မဘဝဆိုတဲ့အကြောင်းသက်သက်ကိုပဲယူလိုက်ဒီလိုယူလိုက်ပြီးတော့ကမ္မဘဝကြောင့်ဇာတိဖြစ်ပါသည်ဥပပါတိဘဝမထဲတဲ့အဲ့ဒီတော့ဒါဒီဥပပတ္တိဘဝပဲရောက်သွားတယ်ဆိုတော့သူကအကျိုးတရားဆိုတော့အကျိုးနေရာရောက်သွားတာပေါ့ကမ္မဘဝကြောင့်ဓာတိဖြစ်တယ်ဆိုတဲ့နေရာမှာဓာတိဆိုတာလေပရိသန္ဓေခန္ဓာ၅ပါးဥပပတ္တိဘဝဆိုတာလေပရိသန္ဓေခန္ဓာ၅ပါးအဲ့ဒီလိုတွေ့လိုက်တဲ့အတွက်ကမ္မဘဝကြောင့်ဥပပတ္တိဘဝဖြစ်ပါသည်လို့ဆိုစရာမလိုပဲနဲ့ကမ္မဘဝကြောင့်ဓာတိဖြစ်ပါသည်လို့ထုံလိုက်ရုံနဲ့ကိုပဲဥပပတ္တိဘဝနဲ့ပါသွားပြီလို့ဒီလိုမှတ်လိုက်ပါနော်အဲ့ဒါကြောင့်ဥပါဒံကြောင့်ဘဝဖြစ်ပါသည်ကမ္မဘဝကြောင့်ဓာတိဖြစ်ပါသည်ဟုတ်တယ်မလားကဲဆိုကြည့်လိုက်ကြရအောင်ဥပါဒံကြောင့်ဘဝဖြစ်ပါသည်ကမ္မဘဝကြောင့်ဓာတိဖြစ်ပါသည်ဟုတ်ပဲဆက်တော့ဇာတိကြောင့်သရမရဏဖြစ်ပါသည်ကောင်းပြီလားမကောင်းသေးဘူးနော်ဒီထဲမှာပါပြီမဲ့ကျန်သေးတယ်တရားမတစ်မျိုးကျန်တော့၅မျိုးကျန်တယ်ဒီ၅မျိုးနဲ့ဘာလို့၅မျိုးနဲ့မတူဘူးလို့မင်းကပြောခဲ့အဲ့ဒါလို့မတူတဲ့အတော့ဝဲကြတဝဲကြတဲ့ဆက်ပြောလို့မရဘူးပါဠိမှာကဝဲကြတဝဲကြပြောရတာဇာတိဖြစ်တရားသရမရဏသိသိနေတယ်နော်အဲ့ဒီနေရာမှာပါဠိညွှန်လို့ရှိရင်သရမရဏလို့သေသေတင်လေးထည့်ကြည့်ပါသေသေတင်လေးထည့်လိုက်တာဟာဝိညာဉ်ခွဲလိုက်တယ်သေသေတင်လေးမထည့်ဘဲနဲ့ညွှန်လို့ရှိရင်သရမရဏသောကပရိဒီဝါဒုက္ခဓမ္မတုပါယသသမောတိအဲ့ဒါဆိုသဝိညာဉ်နဲ့ဆက်သွားတယ်သေသေတင်လေးထည့်လိုက်တဲ့အခါကျတော့နဝိညာဉ်ဖြစ်သွားတယ် ဇာတိရှိတရားသရမရဏံသဘောကျပြီးတော့မှသောကပရိဒေဝဒုက္ခဓမ္မနသုပါယတာသဘောကျမြန်မာပြန်တဲ့အခါကျတော့လေသဘောကျပဲပြန်ပြန်ဇာတိကြောင့်သရမရဏဖြစ်ပါသည်သောကပရိဒေဝဒုက္ခဓမ္မနသုပါယတာတို့လည်းဖြစ်ပါသည်ဟုတ်တယ်မဟုတ်လားသိကြလားနော်ဇာတိကြောင့်သရမရဏဖြစ်ပါသည်သောကပရိဒေဝဒုက္ခသောမနသဥပါယတာတို့လည်းဖြစ်ပါသည်နှစ်သိပြောရတာနှစ်သိဖွင့်လိုက်ခြင်းကြောင့်ဒါကျေနပ်များတယ်လေလို့ပြင်ရင်သရမရဏဆိုတဲ့ပရမသစ္စေကဇာတိဖြစ်တဲ့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်တိုင်းမှာအမြဲတမ်းခြင်းတွေမုန်းကြဖြစ်တယ်ဒါကြောင့်မလို့သရတပါးကိုသင်္ခါရမှာထည့်သွင်းပြီးတော့ရည်တွေ့ရတယ်။ကျန်တဲ့ကားဘကဇာတိဖြစ်ပေမဲ့လို့လည်းပဲဆလိုရင်းကတော့ဘဝတစ်ခုရလာပေမဲ့လို့လည်းပဲသောကပရိဒိဝဒုက္ခဓမ္မရတ္တဥပါယတာတရား၅မျိုးဖြစ်ခြင်းမှဖြစ်တယ်။အဲဒါကြောင့်မလို့သရတရား၅မျိုးကိုအင်္ဂါထဲမှာထည့်သွင်းပြီးတော့မရည်တွေ့ဘူး။ဒီလိုသိမတူသေးတဲ့အတွက်ဖွဲပြီးတော့ပြောရခြင်းဖြစ်တယ်လို့ဒီလိုမှတ်လိုက်ပါတော့။ကဲသာကလေးပြန်ပြောလိုက်ကြသမအောင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်ဝိညာဉ်ကြောင့်ဉာဏ်ရောက်ဖြစ်ပါသည်ဉာဏ်ရောက်ကြောင့်သာသာယရဏဖြစ်ပါသည်သာသာယရဏကြောင့်ခန္ဓာဖြစ်ပါသည်ခန္ဓာကြောင့်ဝေဒနာဖြစ်ပါသည်ဝေဒနာကြောင့်တဏှာဖြစ်ပါသည်တဏှာကြောင့်ဥပါဒံဖြစ်ပါသည်ဥပါရံကြောင့်ဘဝဖြစ်ပါသည်ကာမဘဝကြောင့်ဇာတိဖြစ်ပါသည်ဇာတိကြောင့်သရမရဏဖြစ်ပါသည်သောကပရိဒေဝဒုက္ခဒေါမနတဥပါယတာတို့လည်းဖြစ်ပါသည်အဲ့ဒါမိစ္ဆာသမ္ပတ်တရားကိုတစ်ခုချင်းတစ်ခုချင်းကြောင်းကျိုးဆက်သွယ်ရှင်းလိုက်တာအရာကိုအိဗယ်နေတဲ့ကြောင်းကြောင်းသက်သွင်းကြည့်လိုက်မယ်ဆိုရင်အဝိဇ္ဇာကမရှားတရားလားမသိတဲ့တရားလားသင်္ခဲသင်္ခဲသွားတာနော်ပရမသောပြောရမှာကအဝိဇ္ဇာဆိုတာမသိတဲ့တရားဒါပရမသောနောက်တစ်ခါဘာကိုမသိတာလဲဆိုတော့မှသစ္စာကမသိဘူးနော်ဒါဒုတိယသစ္စာပရမရှိတယ်လေပြီးတော့မှသိပါဒီလိုမလားပြန်ပြောမယ်အဝိဇ္ဇာကဘာသဘောရှိဘာကိုမသိတာတော့သစ္စာ၄ပါးကိုမသိတာသစ္စာ၄ပါးကဘယ်လိုတွေတော့ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဟုတ်ပြီနော်ပေါင်းစည်းရှိပြန်ပြောမယ်အဝိဇ္ဇာကဘာသဘောရှိပါလိမ့်ဘာကိုမသိတာပါလိမ့်သစ္စာ၄ပါးကိုမသိတာအဲ့ဒီသစ္စာ၄ပါးကဘယ်လိုတွေပါလဲဟုတ်ပြီအဲ့ဒီလိုသိပြီးသွားတဲ့အခါကျတော့တစ်ချက်တက်ပြောပြရအဲ့ဒီသစ္စာ၄ပါးတဲ့မှာတဲ့ဘယ်သစ္စာကိုအဓိကမသိတာတော့နော်သစ္စာ၄ပါးရှိပြီရှိရတော့လည်းပဲအဲ့ဒီသစ္စာ၄ပါးဆိုတာဘုရားတကယ်တော့သိရမှာကသစ္စာ၄ပါးလုံးကိုသိရမှာပေါ့ဒါပေမဲ့လို့လည်းပဲသိအောင်ကြိုးစားတဲ့နေရာမှာသစ္စာ၄ပါးလုံးကိုသိအောင်ကြိုးစားဖို့မလိုအဓိကဘယ်သစ္စာကိုသိအောင်ကြိုးစားရမလဲဒီဒုက္ခသစ္စာကိုပဲသိအောင်ကြိုးစားဒုက္ခသစ္စာကိုသိလိုက်တဲ့အချိန်မှာကျန်တဲ့သစ္စာ၃ပါးကိုလည်းပဲတပြိုင်တည်းသိလိုက်တယ်ကြိုးစားရမှာကဗာသစ္စာသိအောင်ကြိုးစားရမယ်တကယ်သိသွားတော့သစ္စာဘယ်နှပါးသိမယ်ကျန်တဲ့သစ္စာ၃ပါးကိုအလိုလိုသိပါဒီလိုမလားကျန်တဲ့သစ္စာ၃ပါးကတကူတကသိအောင်ကြိုးစားနေရမှာမဟုတ်ဘူးအလိုလိုသိသွားတော့လောကဘုရားအဖြစ်ဆိုလို့ရှိရင်အခန်းနဲ့ရောက်တဲ့အခါမှာညမှောင်မဲ့တဲ့အခါမှာမိခလို့မဖွင့်ရဘူးလားဖွင့်ရလားမိခလောက်ဖွင့်တယ်လောက်တဲ့အလောက်ကမိခလောက်ဖွင့်တဲ့အလောက်တမျိုးတည်းပဲလို့ဟုတ်တယ်မလား အရိယလောက်တမျိုးနဲ့လုံလိုက်တဲ့အတွေ့အလင်းရောင်နဲ့ရောက်လာတယ်အကျိုးတမျိုးနော်အမှောင်နဲ့ပြောက်သွားတယ်အကျိုးတမျိုးနော်နံပါတ်1ကဘာပြောရတော့အလင်းရောင်ရောက်လာတယ်နံပါတ်2ကအမှောင်ပြောက်သွားတယ်ဟောနံပါတ်3ကအခန်းထဲမှာရှိနေတဲ့ပစ္စည်းတွေကိုလည်းမြင်လိုက်ရနော်အခန်းထဲမှာရှိနေတဲ့ပစ္စည်းတွေကိုလည်းမမြင်လိုက်ရဘူးလားမြင်လိုက်ရလားလောတဲ့လောကတစ်မျိုးနဲ့လောတဲ့လောကဘာလို့ဘာလို့တဲ့လို့တော့မိခလုတ်ဖွင့်တဲ့အလုပ်ဟောရလာတဲ့အကျိုးတရားကြတော့မိခလုတ်နဲ့ဖွင့်သွားတယ်အလင်းရောင်နဲ့ရောက်လာတယ်အမှောင်နဲ့ပြောက်သွားတယ်အခါနဲ့မှာရှိနေတဲ့ပစ္စည်းတွေနဲ့ပြင်လဲရတယ်အကျိုးကြတော့ဘယ်လိုမျိုးကြတော့လေးမျိုးပေါ့နော်မိခလုတ်နဲ့ဖွင့်သွားတယ်အလင်းရောင်နဲ့ရောက်လာတယ်အမှောင်နဲ့ပြောက်သွားတယ်အခါနဲ့မှာရှိနေတဲ့ပြည်သိတွေလည်းမြင်ခွင့်ရလိုက်တယ်အကျိုးကလည်းပြောတော့လောတဲ့လောကတမျိုးဒါရီတမျိုးအပြင်ကျန်တဲ့သုံးမျိုးပါကဲလောကကိစ္စမပြီးဘူးလားပြီးသွားပြီမိခလုံဖွင့်လိုက်တာကဒုက္ခသစ္စာသိအောင်ကျိုးပန်းတာနဲ့တူတယ်နော်မိခလုံဖွင့်လိုက်တာကဘာနဲ့တူတော့ဒုက္ခသစ္စာသိအောင်ကျိုးပန်းတာနဲ့တူတယ်လောဘမဲ့လောကဒီတမျိုးနဲ့နော်အာသမုဒိယသစ္စာသိအောင်လိုက်ကျိုးပန်းနေဖို့မလိုဘူး။နိဗ္ဗာန်ဆိုတဲ့နိရောဓသစ္စာသိအောင်လိုက်မြောင်ကိုကျိုးပန်းနေဖို့မလိုဘူး။ဒီလိုမလား။လောဘမဲ့လောကပါလို့တော့ဒုက္ခသစ္စာသိအောင်လုံရမဲ့အလို့။အဲဒီတော့ဒုက္ခသစ္စာသိအောင်လုံတဲ့အလို့ဘာနဲ့တူတော့မိခလုံးပန်းလိုက်တာနဲ့တူတယ်။အဲဒီတော့လုံလိုက်တာနဲ့တပြိုင်တည်းအလင်းရောင်ရောက်လာတယ်။အလင်းရောင်ဆိုတာဘက်ကသစ္စာပေါ့။ဘာသစ္စာတော့ဘက်ကသစ္စာနဲ့ဉာဏ်အရောင်လေးတွေမပွင့်မလားပွင့်သွားတာဉာဏ်အရောင်လေးတွေပွင့်ပြီးတော့သွားနော်နောက်တစ်ခါကျတော့ပေါင်ပြောင်းသွားတာကသမုဒိယသစ္စာသေတာနဲ့တူတယ်။ဘာသစ္စာသေတာနဲ့တူတော့သမုဒိယသစ္စာဆိုတာပေါင်ကမပြောင်းဘူးလားပြောင်းသွားလားဒုက္ခသစ္စာပြောင်းလာတော့ဘက်ကသစ္စာဆိုတဲ့ဉာဏ်လေးလည်းပဲအလိုလိုရောက်သမုဒိယသစ္စာဆိုတာပေါင်လည်းအလိုလိုပြောင်းအခါနဲ့မှာရှိနေတဲ့ပစ္စည်းတွေမြင်လိုက်ရတယ်လို့နိဗ္ဗာန်ဆိုတဲ့နိရောဓသစ္စာငြိမ်းချမ်းဝိပဿနာအခိုင်အမာဆိုရင်တော့နိဗ္ဗာန်အစ်မဟုတ်ပေမဲ့ငြိမ်းချမ်းသို့တိုင်းတာနဲ့ပြီးတော့ရသွားတာပဲလောကုတ္တရာမဉ္ဇဏ်ရသွားမယ်ဆိုရင်နိဗ္ဗာန်အစ်မမြင်လိုက်ရဘူးလားမြင်လိုက်ရလားမြင်လိုက်ရအဲဒီတော့နိဗ္ဗာန်ကိုမြင်ခြင်းဆိုတဲ့အကျိုးမရဘူးလားလောတဲ့လောကကဘယ်လိုမျိုးတော့တမျိုးနဲ့ဘာသစ္စာသိအောင်လောတဲ့လောတော့ရလာတဲ့အကျိုးကဘယ်လိုမျိုးတော့ဒုက္ခသစ္စာနဲ့သိတယ်မေဃသစ္စာနဲ့ပေါ်လာတယ်သမုဒိယသစ္စာနဲ့သိတယ်နိဗ္ဗာန်និရောဓသစ္စာကိုလည်းမျက်မှောက်ပြုလိုက်ရတယ်ဟုတ်တယ်ပါအဲဒါကြောင့်သစ္စာလေးပါးကိုသိတာသစ္စာလေးပါးကိုသိအောင်လုံးပါလုံးပါဆိုပေမဲ့လို့လည်းပဲတကယ်တမ်းကျူသားရမှာကသစ္စာဘယ်နှမျိုးကိုသိအောင်လုပ်ရမှာတော့ဘာသစ္စာသိအောင်လုပ်ရမှာတော့ဒုက္ခသစ္စာကိုသာသိအောင်လုပ်ဒုက္ခသစ္စာကိုမသိတာကဘယ်လိုရဖုံးကွယ်မှုခံရလို့တော့အဝိဇ္ဇာဖုံးကွယ်မှုခံရလို့ဒီလိုမလားအဲဒီတော့ပြန်ပြောမယ်အဝိဇ္ဇာဘာသဘောရှိဘာကိုမသိတာတော့သစ္စာ၄ပါးကဘယ်လိုတွေပါလိဒုက္ခသစ္စာသမုဒိယသစ္စာ និရောဓသစ္စာမေဃသစ္စာသစ္စာဘယ်နှပါတော့ဟောပြီအရိသစ္စာ၄ပါးနဲ့မာဒီကတိယမာကကသစ္စာဒီလိုဆိုရင်ဝိညာဉ်ဖုံးကွယ်တယ်ဆိုတာကလည်းအဓိကဖုံးကွယ်တာကဒုက္ခသစ္စာဒီလိုမလားဒုက္ခသစ္စာကိုမသိအောင်ဘုရားဖုံးကွယ်ထားတော့အဝိညာဉ်ကဖုံးကွယ်ထားတယ်နော်အဲ့ဒီတော့ဝိဇ္ဇာကဒုက္ခသစ္စာကိုမသိအောင်ဖုံးကွယ်ထားတယ်။ကဲဒါဖြင့်ဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘယ်လိုတွေပါလဲမလဲလို့မေးတော့ခန္ဓာ၅ပါးဘယ်လိုတွေလဲခန္ဓာ၅ပါးအချင်းချင်းလိုက်တော့ယုတ်တရားနဲ့နတ်တရားအချင်းချင်းလိုက်တော့ဘာတရားနဲ့ဘာတရားအဲ့ဒီယုတ်တရားနတ်တရားတွေဖြစ်ပြီးရင်ပြည့်တယ်ဒီလိုဆိုရင်ကဲအစားကပြန်ပြောမယ်ခန္ဓာ၅ပါးမသိအောင်ဖုံးကွယ်တာဘယ်လိုပါလဲ။ယုတ်နာ၅ပါးမသိအောင်ဖုံးကွယ်တာဘယ်လိုပါလဲ။ ဖြစ်သောပြသောမတိအောင်ဖုံးကွယ်တာဘယ်လိုပါလိမ့်။အဲဒီခန္ဓာ၅ပါးရှိရာဒုက္ခသစ္စာပါပဲလို့မတိအောင်ဖုံးကွယ်တာဘယ်လိုပါလိမ့်။ဒါဝိဇ္ဇာရဲ့ခက်ခန္ဓာတော့ဒီလောက်ဆိုရင်သဘောပေါက်တော့ပါပြီ။ဟောပြီအဲဒီလိုဝိဇ္ဇာကဒုက္ခသစ္စာကိုဒုက္ခသစ္စာမှမတိအောင်ဖုံးကွယ်ထားတော့ဘုန်းကြီးတို့ဒကာဓမ္မတွေရဲ့ဆန္ဒတဲမှာရလာတဲ့ဒုက္ခသစ္စာကြီးကိုဒုက္ခသစ္စာလို့အထင်မရောက်တော့ဘလူကဖောင်းဝယ်ထားလို့တော့ဟုတ်တယ်အဝိဇ္ဇာကဖောင်းဝယ်ထားတဲ့အခါကျတော့ဘလောက်ပဲဒုက္ခလေးနဲ့တရားမင်းတရားကြတော့လည်းပဲဒုက္ခလည်းမှမပြောဘူးလားပြောလားသိလို့ပြောတာလားမသိလို့ပြောတာလားမသိတာကအဝိဇ္ဇာပြောနေနိုင်တာကသဏ္ဍာန်ဟုတ်တယ်မလားမသိတာကဘာလို့ပြောနေတာကသဏ္ဍာန်ပြောတယ်ပြောတယ်ဆိုတော့ဒကာဓမ္မတွေစဉ်းစားကြည့်သိပြောတယ်ဆိုတာကတဏှာနဲ့ပြောတယ်ဆိုပေမဲ့တဏှာတစ်ခုနဲ့နေလို့ရတာမှမဟုတ်ပဲဖြစ်နေလို့ရပါမလားအဲဒီတော့တဏှာတစ်ခုနဲ့နေလို့မရတဲ့အခါကျတော့တဏှာရဲ့ပေါင်းနေဖြစ်နေစိတ်တွေစိတ်တွေတွေကမပါဘူးလားပါလားစိတ်တွေစိတ်တွေတွေမိမိရဲ့မနှောနဲ့မှပေါ်လာရင်မနှောကံဘာကံလဲတော့လိုချင်တဲ့စိတ်တွေပေါ်လာတယ်တာရတဲ့စိတ်တွေပေါ်လာတယ်ပြတ်မဲ့တဲ့စိတ်တွေပေါ်လာတယ်နှစ်သက်သက်တဲ့စိတ်တွေပေါ်လာတယ်အော်ယခုဒီအာယုဏဘကဘုံတရားကိုခံစားပြီးတော့နောက်ထပ်ထပ်ပြီးတော့လူကျင်တာတွေလည်းတခါပေါ်လာတယ်ဒီဘဝကလည်းနောက်ဘဝလူကျင်တာတွေပေါ်လာတယ်ဘာကုန်ပဲလူကျင်လူကျင်ဘာကုန်ပဲတောင့်တတောင့်တဘာကုန်ပဲตายาตายาตายาမှုမှန်သမျှတဏ္ဏตายาမှုမှန်သမျှဘာတော့အဲ့ဒီတဏ္ဏနဲ့တောင့်တပြီးတော့စိတ်ထဲမှာဖြစ်ပေါ်တာကမနောကံစိတ်ထဲမှာဖြစ်ပေါ်လာတာကပဇာကထောက်ပြောမိတာကဝစီကံကိုယ်ကာယနဲ့မရရအောင်ဆောင်ရတာကကာယကံကာယကံဝစီကံမနောကံနဲ့မဆောင်ရဘူးလားဆောင်ရတာဘလို့စိတ်တယ်လဲပြီးတော့အဝိဇ္ဇာမသိတာပေါ့ဘလို့စိတ်တယ်လဲအဝိဇ္ဇာမသိတာအဝိဇ္ဇာသိလို့လားမသိလို့လားသိလို့ပါအဲ့ဒီမသိလို့အဝိဇ္ဇာမသိတဲ့အခါကျတော့သာယာမိတယ်တွေ့တာမိတယ်သာယောသိနေဖြစ်မိတယ်လူချင်းမိတယ်တတ်မဲ့မိတယ်အဲဒီတော့မရရအောင်တောင်းတလာတယ်မရရအောင်ပြောဆိုလာတယ်မရရအောင်ဆောင်ရွက်လာတယ်အဲဒီသဘောတရားတွေကလည်းရှားလားကာယကဝစီကမနောကတိလားကာယကဝစီကမနောကတိဟုတ်လားအဲဒီကာယကဝစီကမနောကတိကိုဟောဒီတော့မှနံပါတ်တပ်ပင်းစားပါဆိုတော့သင်္ခါရဘလို့နံပါတ်တပ်လဲကာယကဆိုတာလဲသင်္ခါရဝစီကဆိုတာလဲမနောကဆိုတာလဲသင်္ခါရဘယ်နှပါတော့အောင်ပါအဲဒီတော့ကာယကံရဲ့ဝစီကံရဲ့မနောကံသင်္ခါရနာမည်နဲ့ပြောလိုက်တော့ကာယသင်္ခါရဝစီသင်္ခါရစိတ်ဓာသင်္ခါရဒီလိုသွားတာပေါ့နော်စိတ်ဆိုတာလည်းစိတ်ပဲမနောဆိုတာလည်းစိတ်ပဲနာမည်သာပွဲတာအတူတူပါပဲအဲဒီတော့ကာယသင်္ခါရဝစီသင်္ခါရစိတ်ဓာသင်္ခါရသင်္ခါရဘယ်နှမျိုးတော့အောင်မျိုးအဲ့ဒီသင်္ခါရ၃မျိုးဖြစ်တာဘုလို့ကိုရှင်းခံတော့ဒီရားရမှာအဝိဇ္ဇာနဲ့သင်္ခါရရားရမှာကုနာတဏှာရဲ့သဘောမျိုးလေးမပါဘူးလားပါသွားပါပင်ပါ냐တော့လေတဏှာရဲ့နေရာမဟုတ်လို့တဏှာကိုသိကြပြောမပြောတော့ဘူးနော်တဏှာရဲ့နေရာမဟုတ်တဲ့အတွက်တဏှာကိုသိကြဖို့မပြောတော့ဘူးအဓိကကတော့အဝိဇ္ဇာရဲ့ဖုံးကွယ်မှုကြောင့်လူကျင်တာအဝိဇ္ဇာရဲ့ဖုံးကွယ်မှုကြောင့်เอ้มะยะยาจองอะลอดดิลงมีเนมะยะยาจองเปาะดิเปาะมีเนสิทธิ์แท้มาด้วยดิด้วยมีเนอะริโลกายกังวจีกังมโนกังนี่เนี่ยพินิดากะสังขาระทุกข์ก็ทุกข์มันไม่ติยอพ้นเวรากะอวิชชาเนาะอวิชชากะพ้นเวรทาได้นี่แหละด้วยกายสังขาระเยวจีสังขาระเยสิทธิ์สังขาระเยมะยะยาออกท่องแยกหมู่ดิมะลุจะพุละลุจะละအဲ့ဒီလိုလောတာဒီတရားတရားလားသင်္ခါရတရားလားသင်္ခါရတရားနဲ့လောက်ကြတာအဲ့ဒီတော့သင်္ခါရတရားတွေနဲ့မိမိတို့ရဲ့သန္တမှာအားထုတ်လိုက်တဲ့အခါကျတော့ရအောင်ကြိုးစားသည့်အားလျော်သောမရဘူးလားရလားရလာတာကခန္ဓာ၅ပါးရလာတာကဘာလဲတော့ဝိညာဏ၊နာယုတ်၊သလယရဏ၊ခန္ဓာ၊ဝေဒနာခန္ဓာဘယ်နှပါးရတော့ခန္ဓာ၅ပါးပါသစ္စာဟုတ်တယ်လို့ဆိုတော့မိမိတို့အားထုတ်တာဟာဒုက္ခသစ္စာရဖို့အားထုတ်နေတာလားဒုက္ခသစ္စာရဖို့အားထုတ်နေတာလား ဒုက္ခသစ္စာရဖို့အားထုတ်နေတာမဖြစ်ဘူးလားဖြစ်လားဖြစ်ပါဘူးသင်္နာကဘာသစ္စာရဖို့အားထုတ်နေတယ်လို့ထင်တော့ဒုက္ခသစ္စာရအောင်အားထုတ်တယ်လို့ထင်တယ်ဟုတ်တယ်မလားကိုထင်နေတာကလေကိုထင်နေတာကဘာသစ္စာရအောင်အားထုတ်နေတယ်လို့ထင်ခဲ့တာတော့ဒုက္ခသစ္စာရအောင်အားထုတ်နေတယ်လို့ထင်ခဲ့ပြီပဲလို့လည်းပဲဟောတကယ်လည်းရလာတာကဘာသစ္စာတွေရလာတော့ဒုက္ခသစ္စာတွေရလာတယ်အဲဒီတော့ထင်တာကဒုက္ခသစ္စာရအောင်အားထုတ်တယ်လို့ထင်တယ်တကယ်အားထုတ်မိတာကဒုက္ခသစ္စာရဖို့အားထုတ်မိတာလားဒုက္ခသစ္စာရဖို့အားထုတ်မိတာလားဒုက္ခသစ္စာရဖို့အားထုတ်မိတာသတိကြပါဆလို့ရှိရင်ဟောဒီမှာအားထုတ်တာကတရားလားသင်္ခါရသင်္ခါရဘာသစ္စာเออตมุริยะทิสสาဆိုတဲ့အလုပ်ကိုတော့ယဒုက္ခသစ္စာရမှာလားဒုက္ခသစ္စာရမှာလားဒီလိုတော့ตมุริยะทิสสาနဲ့အလုပ်ဒီဒုက္ခသစ္စာရာချောင်းအလုပ်လားဒုက္ခသစ္စာရာချောင်းအလုပ်လားဒါကြောင့်သင်္ခါရတော့လောတဲ့ပုဂ္ဂိုလ်မှန်သမျှဘာသစ္စာရာချောင်းအလုပ်တွေလုပ်နေတာတော့သင်္ခါရတော့လောတဲ့ပုဂ္ဂိုလ်မှန်သမျှဘာသစ္စာရာချောင်းအလုပ်လုပ်နေတာတော့ဒုက္ခသစ္စာရာကြောင်းတော့လုံနေတာရလာတော့လည်းဘာသစ္စာလုံးတဲ့လောကဘာသစ္စာရလာတာကဘာသစ္စာဒုက္ခသစ္စာဟုတ်တယ်မလားအင်းသင်္ခါရလို့သင်္ခါရလို့တော့ဘာဖြစ်လို့နာမည်တက်ရတာလဲပြီးတော့အဝိဇ္ဇာရဲ့ပုံွယ်မှုကြောင့်အဝိဇ္ဇာရဲ့နောက်ကထွန်းမှုမှုကြောင့်သူ့ကိုသင်္ခါရလို့ခေါ်ရတာနောက်ကဝိဇ္ဇာကကြိုးကင်ထားတဲ့အတွက်ဒုသမယလောကကိုဘယ်လိုခေါ်မလဲအဝိဇ္ဇာမပါမဲ့တာတော့ရင်သင်္ခါရနာမည်ရပါမလားဘာဖြစ်လို့သင်္ခါရနာမည်ရတော့အဝိဇ္ဇာလွားမုံမှုကြောင့်လုံးတဲ့အလုံးဖို့လို့အဝိဇ္ဇာရဲ့ဖုံးွယ်ခံထားရပြီးတော့လုံးတဲ့အလုံးဖို့လို့သူကဘာလို့ခေါ်မလဲသင်္ခါရလို့ခေါ်မယ်ဟုတ်တယ်မလားဒီလိုဆိုရင်ဒီနေရာမှာတိတိကျကျမှတ်လိုက်သင်္ခါရနာမည်ရတာဒီဘလူကြောင့်ရတာတော့ပါဠိညွတ်လိုက်အဝိဇ္ဇာပစ္စယသင်္ခါရဒါပဲမဟုတ်လားသင်္ခါရနာမည်ရတာဘယ်လိုကြောင့်ရတာတော့ဘယ်လိုပါလို့ရတာတော့ဘယ်လိုကြိုးကင်ထားလို့အဝိသင်္ခါရနာမည်ရတာတော့ဘယ်လိုအုတ်ချုပ်ထားလို့သင်္ခါရနာမည်ရတာတော့ဘယ်လိုကနေနောက်ကနေပြီးတော့ခိုင်းစင်ထားလို့သင်္ခါရနာမည်ရတာတော့ဟုတ်ပြီနော်အဝိဇ္ဇာရဲ့လောဘမှုအဝိဇ္ဇာရဲ့ကြိုးကင်မှုအဝိဇ္ဇာရဲ့ချုပ်ကင်မှုအဝိဇ္ဇာရဲ့လွန်မှုအုံချုံမှုခံနေရတော့သူ့ကိုဘာလို့ခေါ်မလဲသင်္ခါရလို့ခေါ်မယ်အဝိဇ္ဇာရဲ့လွန်မှုမှုခံထားရတယ်ဆိုတော့ဘာပြောတာလဲပြီးတော့သိလို့လောက်တာလားမသိဘဲလောက်တာလားအေးမသိဘဲလောက်တဲ့အလို့မှန်တယ်များဟာအဝိဇ္ဇာရဲ့ကြိုးခံမှုခံထားရတာကြီးပဲဟုတ်တယ်မလားသိပြီလောက်တဲ့အလို့လားမသိဘဲလောက်တဲ့အလို့လားမတိပဲလုံးတဲ့အလုံးမှန်ရင်ဘလူရဲ့ကြိုးကံမှုခံထားရတော့ဘလူရဲ့အုံဆုံးမှုခံထားရတော့အဝိဇ္ဇာရဲ့အုံဆုံးမှုခံထားရတယ်အဲဒီတော့ဝိဇ္ဇာရဲ့အုံဆုံးမှုခံထားရလို့ရှိရင်လောသမြအလုံးဘလူနာမည်တတ်မယ်သင်္ခါရနာမည်တတ်မယ်ဒီလိုမဟုတ်လားဘလူအုံချုပ်ထားတော့အဝိဇ္ဇာအုံချုပ်ထားတယ်လို့ဘာဖြစ်လို့ပြောရတာလဲမတိပဲလို့တော့နော်ဘာဖြစ်လို့ပြောရတာတော့မတိပဲလို့ပြီဆိုရင်ဩဒီအလုံးထဲမှာဝိဇ္ဇာအမှန်မဟုတ်ချုံမှုခံရတယ်လို့ဒီလိုသဘောပေါက်ရမှာပေါ့ဟုတ်တယ်မလားဘာမသိတာတော့သစ္စာမသိတာသစ္စာကဗဒံပါ၄ပါးအဲ့ဒီ၄ပါးနဲ့မှာအိကဗာသစ္စာဒုက္ခသစ္စာကဘယ်လိုတွေလုံးခန္ဓာ၅ပါးခန္ဓာ၅ပါးအခြေချုပ်လိုက်တော့ယုံနာတပါဖြစ်ပြီးဖြစ်ပြပါသစ္စာဩဒီလိုဆိုမိကုန်ကြွချတဲ့စေတနာကြီးပဲလိုက်ပြီးတော့စဉ်းစားကြည့်လိုက်ဟုတ်တယ်မလားခန္ဓာကမသိတာလည်းပဲဝိဇ္ဇာရဲ့ဖုံးကွယ်မှုကြောင့်မသိတာနော်သစ္စာကမသိတာလည်းဘယ်လိုရဖုံးကွယ်မှုကြောင့်တော့ခန္ဓာမသိတာလည်းဘယ်လိုဖုံးကွယ်ထားလို့တော့ယုံနာမသိတာလည်းဘယ်လိုဖုံးကွယ်ထားလို့တော့ဖြစ်ပြမသိတာလည်းဘယ်လိုဖုံးကွယ်ထားလို့တော့ကဲဒီလိုဆိုရင်ဥပါဒ္ဒတိပဲဆက်ကြည့်လိုက်ခန္ဓာမသိဘဲနဲ့အလုံးလုံးရင် သိပြီလောက်တာလားမသိပဲလောက်တာလ
ား
သစ္စာမသိပဲနဲ့အလောက်တွေလောက်ရင်သိပြီလောက်တာလားမသိပဲလောက်တာလားမသိပဲလောက်တာဆိုရင်ဘယ်လိုနာမည်ရမလဲသိခါရတာမည်ရမလဲဘယ်လိုနာမည်ရမလဲယုတ်တာကမသိပဲအလောက်တွေလောက်ရင်သိပြီလောက်တာလားမသိပဲလောက်တာလားမသိပဲလောက်တာဆိုရင်ဘယ်လိုနာမည်ရမလဲသိခါရတာမည်ရမလဲဖြစ်ပြက်မသိပဲနဲ့အလောက်လောက်ရင်အဝိဇ္ဇာအောက်ချုပ်မှုကင်းသလားမကင်းဘူးလားသိပြီလို့တာလားမသိပဲလို့တာလားမသိပဲလို့ရပါနာမယ်ရမယ်နည်းနည်းတော့သိစိတ်တယ်နော်တစ်ခုချင်းတစ်ခုချင်းသိပြီးတော့ကြည့်လိုက်ဘာလို့ပဲလို့တော့သင်္ခါရဘာလို့မလားခန္ဓာအကြောင်းကိုမသိပဲနဲ့ခန္ဓာအကြောင်းကိုမစဉ်းစားမသိခြင်းပဲနဲ့ခန္ဓာအကြောင်းကိုသဘောမပေါက်ပဲနဲ့အလုပ်တွေလုပ်မယ်ဆိုရင်ကုသိုလ်လောလောအကုသိုလ်လောလောအဲ့ဒီလောက်ကိုဘယ်လိုနာမည်တတ်မလဲသင်္ခါရနာမည်တတ်ပါဒါပဲမဟုတ်လားနောက်တစ်ခါသစ္စေတဲ့ယုံနာနှစ်ပါးမိမိရဲ့ယတနာမှာယုံတရားနာနေရမရှိဘူးလားရှိခန္ဓာကားပါးကိုချိန်ဆလိုက်တော့ဗာတရားနဲ့ဗာတရားတော့ဩဒါကယုံတရားပဲဩဒါကနာတရားပဲလို့အဲ့လိုသိအောင်မကြိုးစားပဲနဲ့ဗျာအလုပ်တွေလုပ်မယ်ဆိုရင်ကုသိုလ်ပဲလုပ်လို့အကုသိုလ်ပဲလုပ်လို့အဲ့ဒီအလုပ်ဒီတဲ့ဘာနာမည်ရပါတော့သင်္ခါရနာမည်ရမယ်သိလို့လားမသိလို့လား
သိပါ
ဘူးဗျာ။ဒါမသိတာတော့ယောက်ျားကမသိဘူး။အဲ့ဒီတော့ယောက်ျားကမသိအောင်လည်းဘယ်လိုကဖုံးဝဲထားတော့အဲ့လိုဆိုရင်ယောက်ျားကမသိပဲများကုသိုလ်လုပ်မယ်ယောက်ျားကမသိပဲများအကုသိုလ်လုပ်မယ်ဆိုရင်အဝိဇ္ဇာမချုံးဘူးကင်းသလားမကင်းဘူးလား မကင်းဘူး။အဲ့ဒီအလောက်ထမအဝိဇ္ဇာမပါဘူးလားပါလားပါတယ်အဝိဇ္ဇာရောချုံးမှုကင်းသလားမကင်းဘူးလားမကင်းဘူးအဲ့ဒီတော့မကင်းတဲ့အတွက်လောသမြအလောက်ကိုဘယ်လိုနာမည်ပေးမလဲသင်္ခါရနာမည်ပေးမလဲဒီလိုမလားကျန်တော့ကကျတော့ရှင်းတဲ့သွားယုတ်တရားကလည်းဖြည့်ပြီးရင်ပြက်တယ်နတ်တရားကလည်းဖြည့်ပြီးရင်ပြက်တယ်ဒီလိုမလားဖြည့်ပြီးရင်ပြက်တတ်တဲ့သဘောသည်အနိစ္စဖြစ်လာတာကသင်္ခါရပြက်တာကအနိစ္စအနိစ္စဖြစ်တဲ့အတွက်ဒုက္ခဒုက္ခဖြစ်လို့အနတ္တအာလုံးပေါင်းလိုက်တော့အနိစ္စဒုက္ခအနတ္တအနိစ္စသရကမပြဲတာဒုက္ခသရကဆင်းရဲတာအနတ္တသရကပုံပိုင်မဟုတ်တာအနိစ္စသရကဘာလဲတော့မပြဲတာဒုက္ခသရကအနတ္တသရကမပြဲဆင်းရဲကိုယ်ပိုင်မဟုတ်ဘူးဒီလိုမလားမမြဲဆင်းရဲကိုယ်ပိုင်မဟုတ်ဘူး။ယုတ်တရားကလည်းလက္ခဏာဘယ်လိုမျိုးရှိတော့၃မျိုး။ဘာလက္ခဏာတွေတော့မမြဲဆင်းရဲကိုယ်ပိုင်မဟုတ်ဘူး။နာမ်တရားကလည်းလက္ခဏာဘယ်လိုမျိုးရှိတော့ဘယ်လိုတွေပါလဲ။မမြဲဆင်းရဲကိုယ်ပိုင်မဟုတ်ဘူး။အဲဒီလက္ခဏာလေးတွေကိုချုံလိုက်တော့ဖြည်းဖြည်းဒီလိုမလား။အဲဒီလက္ခဏာလေးတွေကိုချိန်ချုံလိုက်တော့ဘယ်လိုကောင်းတော့ဖြည်းဖြည်းဒီလိုဆိုရင်ဒကာသမားတွေကုသိုလ်တော့ရင်ဖြစ်ပြက်ကလေးသိအောင်ကြိုးစားပြီးမှလုပ်ဖို့မလိုဘူးလားလို့လားအဲ့တော့ဖြစ်ပြက်ကလေးမသိဘဲနဲ့ကုသိုလ်ပြုကြမယ်ဆိုရင်အဝိဇ္ဇာအချုပ်မှုကင်းသလားမကင်းဘူးလားအဝိဇ္ဇာရဲ့ကြိုးကန်မှုကင်းသလားမကင်းဘူးလားအဝိဇ္ဇာရဲ့သွားမှုမှုကင်းသလားမကင်းဘူးလားသိပြီလုံးလုံးလားမသိဘဲလုံးလုံးလားအဲ့ဒီလိုမသိဘဲတော့ရင်လောက်တဲ့လောက်ကဘယ်လိုနာမည်ပေးမလဲကာယကံနဲ့လုံးလေသင်္ခါရဝိညာဉ်နဲ့ပြောလေမနောကံနဲ့တွေးလေသင်္ခါရပဲဒီလိုမလားကောင်းပြီသင်္ခါရနာမည်ရတာကရေးမကြည့်ဘူးသင်္ခါရနာမည်ရတော့ယရသင်္ခါရကိုဗာတိသာလို့ပြောမလဲသမုဒိယသစ္စာဗာတိသာလို့ပြောမယ်သမုဒိယသစ္စာလို့နေလုံးနေရတယ်လို့မဖြစ်ဘူးလားဖြစ်ဗာတိသာလို့နေလုံးနေကြတာတော့သိလို့လားမသိလို့လားအာဒီလိုဆိုတော့မသိပဲနဲ့လုပ်တဲ့လုံများသမုဒိယသစ္စာတွေဖြစ်နေပြီလို့ဒကာဓမ္မတွေသဘောပေါက်လိုက်ပါမသိပဲလုပ်တဲ့လုံတွေဗာသစ္စာဖြစ်နေတော့သမုဒိယသစ္စာတွေမဖြစ်ဘူးလားဖြစ်နေလားသမုဒိယသစ္စာဖြစ်တာကရင်းမကြီးဘူးသမုဒိယသစ္စာကြောင့်တရားကြောင့်အနာဂတ်မှာဗာသစ္စာရမယ်ဒုက္ခသစ္စာသရခန္ဓာမနပါအချင်းချင်းလိုက်တော့ယုံတရားနဲ့နန္တရားဒီလိုမဟုတ်လားအဲ့တော့မသိမလို့တဲ့အလုပ်ပိုင်းသမားတွေပါသစ္စာရလာတဲ့ကျိုးတရားကပါသစ္စာ ဒီလိုဆိုမတိမဲ့လို့တဲ့အလုံးဟာဒုက္ခရာချောင်းအလုံးတွေမဖြစ်ဘူးလားဖြစ်နေလားဒုက္ခရာချောင်းအလုံးတွေလုံးမရတာဖြစ်နေတာဒါခေါင်းကြီးတို့ခုနပြောခဲ့တာနော်မတိမဲ့နဲ့လုံးတဲ့အလုံးတွေပါတိတာရာချောင်းအလုံးတွေလုံးနေတာတော့ဒုက္ခတိတာရာချောင်းအလုံးတွေလုံးနေတယ်ကိုကလုံးချင်တာကပါတိတာရာချောင်းအလုံးလုံးချင်တာတော့ဒုက္ခတိတာရာချောင်းအလုံးတွေလုံးချင်တယ်ဘာလို့မလားဘယ်လိုမှဒုက္ခသစ္စာရာချောင်းလို့မလို့ရှိဘူးတကယ်စိတ်ထဲကလေတကယ်စိတ်ထဲကဒုက္ခသစ္စာရာချောင်းလို့လို့ရှိတာလားမလို့ရှိဘူးလားဘာသစ္စာရာချောင်းလို့လို့ရှိတာတော့ဒုက္ခသစ္စာသရကနိဗ္ဗာန်ဒုက္ခသစ္စာသရကဘာပါလဲနိဗ္ဗာန်နိဗ္ဗာန်ဘာခန္ဓာ၅ပါးရှိရလားမရှိဘူးအဲဒါခန္ဓာ၅ပါးပြတ်တယ်လို့ခန္ဓာ၅ပါးမရမယ်လို့ဘုပြတ်တယ်လို့သံသရာပြတ်တယ်လို့လို့ရှိတာမလားအရာကဒုက္ခသစ္စာရာချောင်းအလုံးနော်အဲဒုက္ခသစ္စာရာချောင်းလို့တည်လို့ရှိနေဒုက္ခသစ္စာပြတ်ချောင်းလို့တည်လို့ရှိနေသံသရာပြတ်ချောင်းလို့တည်လို့ရှိနေလောက်ချင်ပြီလောက်ချင်ကြတော့လည်းပဲသိမသာဘူးဆိုရင်အဝိဇ္ဇာလောမိတာကသင်္ခါရဘာသစ္စာသမုဒိယသစ္စာသမုဒိယသစ္စာလို့တော့ဘာသစ္စာပြန်ရမယ်လောရင်နာကတစ္ဆာလောမိတာကတစ္ဆာဘာလို့မလားအလောက်လွဲတော့ရလာတဲ့အကျိုးကမလွဲဘူးလားလွဲပါလားရလာတဲ့အကျိုးကလည်းလွဲပါပဲဒီလိုမဟုတ်လားဩခေါင်းကြီးတို့ခေါင်းကြီးတို့သစ်ပင်ကလေးများစိုက်တယ်လို့ပေါ့လေမိမိတို့ကစိုက်တာကအချိုသည်အချိုသည်စားရင်လို့အချိုပင်မစိုက်ဘူးလားစိုက်လားအချိုပင်စိုက်တယ်စိုက်ပင်စိုက်ကြတော့လည်းပဲမိမိကအချိုမျိုးစိမ့်နဲ့အခါမျိုးစိမ့်နဲ့မခွဲခြားတတ်တဲ့အခါကျတော့စိုက်တောင်းကအချိုမျိုးစိမ့်ချင်းပြီးတော့စိုက်လိုက်ကြပဲတကယ်တမ်းစိုက်မိတဲ့အခါကျတော့အချိုမျိုးစိမ့်စိုက်မိတာလားအခါမျိုးစိမ့်စိုက်မိတာလားအခါမျိုးစိမ့်စိုက်မိတာအခါမျိုးစိမ့်စိုက်ပြီးတော့ဟောပေါက်လာတဲ့အပင်ကနေပြီးတော့အသေးလေးသိတဲ့အခါမှာအချိုသေးသေးမှလားအခါသေးသေးမှလားကောကတော့အချိုးသေးအချိုးကောကတော့အချိုးမျိုးစိချင်းပြီးတော့စိုက်တယ်အပင်ကလေးပေါက်လာပြန်တော့လည်းပဲအချိုးပင်ချင်းပြီးတော့ပြုစုရတယ်အသေးသေးလာတော့စားကြည့်လိုက်တဲ့အခါကျတော့မှဘာသီးဖြစ်နေအခါသီးမဖြစ်ဘူးလားဖြစ်နေလားစားပြီးတော့ရွေးချက်ကလေးကသိလို့လားမသိလို့လားမသိတဲ့အခါကျတော့အချိုးသေးစားရတာလားအခါသီးစားရတာလားအခုလည်းဒီနေရာမှာလည်းလုံးအလုံးကိုယ်တော်တရားကလေးတွေလုံးစိန်တော့ကမိမိကနေပြီးတော့မိမိပြုလုပ်တဲ့သူတို့ကောင်းမှုကြောင့်နိဗ္ဗာန်ဆိုတဲ့ဒီလောကသစ္စာဒုက္ခချမ်းသာမရခြင်းမို့လားရခြင်းလားရခြင်းပြီးရခြင်းကြတော့လည်းပဲမိမိတို့ရဲ့သန္တာမှာအဝိဇ္ဇာတရားရဲ့ပုံကံကိုခံထားရတဲ့အခါကျတော့ကောလောတဲ့အလို့ပေါ်မှာဒုက္ခသစ္စာရာကြောင်းလားဒုက္ခသစ္စာရာကြောင်းလားခွဲခြားနိုင်တဲ့နေတာရှိရလားအဲ့လိုမရှိဘဲနဲ့အလုပ်တွေလုံးမိလိုက်တဲ့အခါကျတော့မတိပဲလုံးပြီးတော့သင်္ခါရတွေဖြစ်တယ်။သင်္ခါရဖြစ်တော့ဗာသစ္စာဖြစ်တော့အချိုးပင်စိုက်လိုက်တာလားအခါပင်စိုက်လိုက်တာလား။တန်တော့ကဗာပင်စိုက်တော့အချိုးပင်။အချိုးပင်ထဲလို့စိုက်လိုက်တယ်။ဒီလိုမလား။ပေါက်လာတာကဗာပင်ပေါက်လာတော့အခါပင်ပေါက်လာတော့ဟောအသီးပြီးတဲ့အခါကျတော့လည်းဗာသီးသီးပါတော့ဒုက္ခသစ္စာဆိုတဲ့အခါသီးတွေမသိဘူးလားသိပါလားအေးအဲ့ဒီလိုဒုက္ခသစ္စာဆိုတဲ့အခါသီးသိရတာတခြားကြောင့်သိတာလားအခါပင်ဆိုင်ခဲ့လို့သိခဲ့တာလားအဲ့ဒီလိုပဲမိမိတို့ရဲ့သဏ္ဍာန်မှာထင်တာကဒုက္ခသစ္စာရာကြောင်းဒုက္ခသစ္စာရာကြောင်းလို့ထင်ပြီးတော့လုပ်ခဲ့တာပဲတကယ်လုံးပြီးတဲ့အခါကျတော့ဘာသစ္စာရာကြောင်းတော့ဒီလုံးပြီးတော့သမုဒုက္ခသစ္စာရာကြောင်းအလုံးတွေမလောက်ခဲ့ဘူးလားလောက်ခဲ့လားဒုက္ခသစ္စာရာချောင်းလို့ဆိုတော့ဘာသစ္စာပါလဲဒုက္ခသစ္စာရာချောင်းအလောကဘာသစ္စာသမုဒိယသစ္စာသမုဒိယသစ္စာဖြစ်တာတခြားကြောင့်ဖြစ်တာလားအဝိဇ္ဇာပုံွယ်လို့ဖြစ်တာလားအေးအဝိဇ္ဇာပုံွယ်ထားတော့သမုဒိယသစ္စာတွေလုံးမိတာပေါ့သမုဒိယသစ္စာတွေလုံးပြီးတော့ဘာသစ္စာတွေရလာပါပါလိမ့်ဒုက္ခသစ္စာခန္ဓာဘယ်နှပါတော့ဘယ်သူတွေပါလဲဝိညာဏယောသလယေနခန င်ဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြပါသစ္စာနာယောက်ဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြပါသစ္စာပါလာယရဏဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြပါသစ္စာသတ္တကလေးကလည်းဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြပါသစ္စာဝေဒနာကလေးကလည်းဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြပါသစ္စာဒုက္ခသစ္စာဟုတ်တယ်မလားအဲဒီတော့မိမိတို့ရဲ့သန္တာမှာဟောရိခန္ဓာ၅ပါးအကျယ်ပွားအချင်းချောက်လိုက်တဲ့ယုတ်တရားနဲ့နေတရားဟောရိခန္ဓာ၅ပါးကိုအကျယ်မြတ်ပွားလိုက်မယ်ဆိုလို့ရှိရင်ဝိညာဉ်သရကသေတ္တုယောက်60နာမ်သရကသေတ္တိ52ပါးယောသရကယောက်28ပါးအားလုံးပေါင်းလိုက်တော့စိတ်ရဲ့သေတ္တိရဲ့ယောက်ရဲ့ဒီလိုမလားစိတ်ကဘယ်နှပါး89ပါးသရတိကဗန္ဓပါ92ပါးယောက်ကဗန္ဓပါ28ပါးအဲဒီတရားတွေမိမိတို့ရဲ့တဏ္ဍာမှာမဖြစ်ဘူးလားဖြစ်လာလားဖြစ်လာတယ်အဲဒီဖြစ်လာတဲ့တရားတွေဖြစ်တိုင်းဖြစ်တိုင်းတခြားလားပြက်ပြက်သွားမှာလားဖြစ်ပြီးရင်ပြက်တတ်တော့သူတို့ဘာသစ္စာတော့အေးယောက်ကသစ္စာတွေအဲဒီခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာတွေဒီတခြားကြောင့်ရတာလားသိခါရအလုံးကြောင့်ရတာလားသိခါရကဖြစ်ခြင်းလို့ဖြစ်ရတာလားဝိဇ္ဇာကြောင့်ဖြစ်ရတာလားအဲဒါကြောင့်ဝိဇ္ဇာဖြစ်တရားပါပါလေသိခါရဖြစ်တရားခန္ဓာဘယ်နှပါးအဝိဇ္ဇာကြောင့်ဘာဖြစ်တော့သိခါရကြောင့်ခန္ဓာဘယ်နှပါးရတော့အဝိဇ္ဇာကဘာသစ္စာသိခါရကလည်းဘာသစ္စာအဲဒီသမုဒိယသစ္စာကြောင့်ဘာသစ္စာရတော့လောလောဆယ်ဘုန်းကြီးတို့ကဓမ္မရည်ရဲ့တဏ္ဍမပိုင်ဆိုင်ထားတဲ့ခန္ဓာ၅ပါးရှိသည်ဘာသစ္စာကြီးပါလဲလို့သိရင်ဘယ်လိုပြောမလဲဒုက္ခသစ္စာကြီးဘာသစ္စာကြီးတော့ဒီဒုက္ခသစ္စာကြီးရလာကြတာပါအမျိုးသားရဲ့သန္ဓေမှာရှိတဲ့ခန္ဓာ၅ပါးကလည်းဘာသစ္စာအမျိုးသမီးရဲ့သန္ဓေမှာရှိတဲ့ခန္ဓာ၅ပါးကလည်းဘာသစ္စာလူတွေလက်တွေပြမာတွေဘယ်သန္ဓေမှာပဲဖြစ်ဖြစ်ဘာသစ္စာအော်ဒီလိုဆိုတော့နော်လူဘဝဆင်းရဲတယ်ဓမ္မဘဝချမ်းသာမယ်နဘောကဒုညမာလေဆိုရင်အဲဒီနဘောကလည်းခန္ဓာ၅ပါးမလို့ဘာသစ္စာတော့ဒီလိုဆိုနဘောကဒုညမာလေဆိုရင်ဘာသစ္စာဒုညရာရောက်တော့ဒုက္ခသစ္စာဒုညရာမရောက်ဘူးလားရောက်နေလားအာနဘောကလည်းဒုက္ခသစ္စာဆိုရင်ဓမ္မဘောကဒုညမာလေဓမ္မခန္ဓာဒုညမာလေဓမ္မတိရောက်ဓမ္မလေဓမ္မချမ်းသာခန္ဓာဓမ္မလေအဲလိုစိတ်ကုန်းကလေးပေါ်ပြန်တော့တယ်ပဲအော်မြမတိရောက်တော့လေမြမဆရာကလည်းတခြားနဲ့နေရတာလားခန္ဓာ၅ပါးနဲ့နေရတာလားခန္ဓာ၅ပါးနဲ့နေရလို့မြမခန္ဓာပါသစ္စာဒုက္ခခန္ဓာကလည်းဒုက္ခသစ္စာနတ်ခန္ဓာကလည်းမြမခန္ဓာကလည်းဒုက္ခသစ္စာဖြစ်ပြီးပြတ်တဲ့သဘောမှကင်းရလားဖြစ်ပြီးပြတ်တဲ့သဘောမှလည်းမကင်းတဲ့အတွက်ပါသစ္စာနောက်တကအိုရင်းဆင်းရဲတဲ့တော့တို့ရလားကိုယ်ချင်းဆင်းရဲနဲ့မလွတ်တဲ့အတွက်လည်းဘာသစ္စာ။နာချင်းဆင်းရဲနဲ့တို့ရလား။မလွတ်တဲ့အတွက်ဘာသစ္စာ။သိချင်းဆင်းရဲနဲ့တို့ရလား။မလွတ်တဲ့အတွက်ဘာသစ္စာ။မောဟမနမသိတဲ့ပုဂ္ဂိုလ်များရှိရလား။ခန္ဓာကားမှယာထားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုချင်းဆင်းရဲနဲ့တွေ့မယ်။နာချင်းဆင်းရဲနဲ့တွေ့မယ်။သိချင်းဆင်းရဲနဲ့မတွေ့ရဘူးလား။အဲလိုတွေ့ရတော့ဘာသစ္စာ။အော်ဒီလိုဆိုတော့လူချမ်းသာလူချမ်းသာဘယ်လောက်ချမ်းသာလဲပြောပြောအပြောတာချမ်းသာတာပါဒကာရမတွေနော်အပြောတာချမ်းသာတာပါသဘောအားဖြင့်တော့ဗာသစ္စာတော့လက်ချမ်းသာချမ်းသာပါတယ်ချမ်းသာပါတယ်နဲ့အပြောတာချမ်းသာတာပါသဘောအားဖြင့်ဗာသစ္စာတော့ဓမ္မချမ်းသာကလည်းချမ်းသာပါတယ်ချမ်းသာပါတယ်နဲ့အပြောအားဖြင့်တာချမ်းသာတာပါနော်သဘောအားဖြင့်ဗာသစ္စာတော့ဒီလောကရဲ့သောတာရဘောဘယ်ပုံပဲရောက်ရောက်ဗာသစ္စာနဲ့နေရတာတော့တခြားကြောင့်ဒုက္ခသစ္စာလားဖြစ်ပြီးရင်ပြတ်တတ်လို့လားဖြစ်ပြီးရင်ပြတ်တတ်တော့ဗာသစ္စာကိုရင်းဆင်းရဲနဲ့မလွတ်လို့လည်းဗာသစ္စာနာရင်းဆင်းရဲနဲ့မလွတ်လို့လည်းဗာသစ္စာပေရင်းဆင်းရဲနဲ့မလွတ်လို့လည်းဗာသစ္စာဒီလိုဆိုတော့ဘယ်ဘဝရောက်ရောက်တရားဓမ္မတွေပျော်စရာမှမရှိပဲပဲဗာသစ္စာနဲ့နေရတော့ဒုက္ခသစ္စာကြီးနဲ့နေရတာပဲမဟုတ်လားခန္ဓာဘယ်နှပါးနဲ့နေရတော့ခန္ဓာ၅ပါးနဲ့နေရတာပဲအချင်းချင်းလိုက်တော့ဗာတရားနဲ့ဗာတရားတော့အေးယုတ်တရားနဲ့တရားနဲ့နေရတာပဲ အဲဒီယုံတရားတရားကလည်းဖြစ်ပြီးမှဖြစ်ရတော့။ဩဖြစ်ပြတရားတွေနဲ့တရားတာပဲ။ဒီလိုမလား။ခန္ဓာ၅ပါးနဲ့တရားတယ်၊ယုံတဲ့၅ပါးနဲ့တရားတယ်၊ဖြစ်ပြတဲ့တရားတယ်။အဲဒီကလေးကဒုက္ခသစ္စာပဲဟုတ်ပါမလဲ။ဘာသစ္စာနဲ့ဒီနေရတော့ဒုက္ခသစ္စာနဲ့ဒီနေရတယ်။အဲဒီတော့ဒုက္ခသစ္စာနဲ့ဒီနေရပေမဲ့လို့မိမိတို့ကနေပြီးတော့တကယ်တော့ဒုက္ခသစ္စာပါပဲလို့ညံတဲ့မှာသဘောပေါက်သလားမေးတော့မပါပါဘူးနော်။လျှာနေပြည့်ခိတ္တခန္ဓာအခိုက်အတန့်ကာလအားဖြင့်ဒုက္ခတရားကလေးနဲ့တွေ့ပြီးဆိုရင်အော်ဒုက္ခတင်များတာပဲ။မငြင်းဘူးလားငြင်းရလား။လောကရဏနဲ့ပတ်သက်တဲ့ဒုက္ခတွေတွေ့မယ်၊စီးပွားရေးနဲ့ပတ်သက်တဲ့ဒုက္ခတွေတွေ့မယ်၊လူမှုရေးနဲ့ပတ်သက်တဲ့ဒုက္ခတွေတွေ့မယ်။အဲဒီလိုဒုက္ခတွေတွေ့တော့အခိုက်အတန့်ကာလအားဖြင့်တော့အော်ဒုက္ခနဲ့မငြင်းဘူးလားငြင်းလား။သို့သော်ဉာဏ်နဲ့ကနေခန္ဓာ၅ပါးရဲ့ဒုက္ခကိုတော့ခေါ်အောင်ကြည့်နိုင်ရဲ့လား။မကြည့်နိုင်ကြဘူး။ဒီလိုဆိုတော့အေးလောလောဆယ်လောကရာကြောင့်ဖြစ်လာတဲ့ဒုက္ခစိပါးကြောင့်ဖြစ်လာတဲ့ဒုက္ခငမွေးကြောင့်ဖြစ်လာတဲ့ဒုက္ခအဲဒါတော့မြင်တဲ့ဒုက္ခဒီဒုက္ခအစ်စ်မြင်တာဟုတ်ပါရဲ့လားမေးတော့လက်တော့ဖြစ်တဲ့ယာယီဒုက္ခကိုမြင်တာဟုတ်တယ်မလားဒုက္ခအစ်စ်မြင်လားမမြင်ဘူးလားမမြင်ပါဘူးအဲဒီတော့ဒုက္ခအစ်စ်မမြင်တဲ့အခါကျတော့အဲဒီဒုက္ခကလေးကခင်းသွားဟောကိုယ်ဘဝကလေးကိုပြန်ပြီးတော့မတန်ရဘူးလားတန်ရလားကောဘဝကလေးကိုပြန်ပြီးတော့မကျင်နာဘူးလားကျင်နာလားကောဘဝကလေးကိုပြန်ပြီးတော့မတိတ်နေဘူးလားတိတ်နေလားသာယောကမှာကာမဂုဏ်တရားတွေနဲ့ပြန်ပြီးတော့မပြောဘူးလားပြောလားအဲ့လိုပြောတာကဒုက္ခအစ်သိလို့လားမသိလို့လားအဲ့ဒီလိုမသိတာကဘုရားကဖောင်းွယ်ထားလို့တော့ဟောဒီလိုဆိုတော့ဝိဇ္ဇာကလောလောဆယ်ပြစ္ဆောက်ပါတဏ္ဍပါလည်းပဲပြန်ပြီးတော့မရောဘူးလားရောက်လာလားခန္ဓာကမ္မကသစ္စာအဲဒီဒုက္ခသစ္စာကိုဒုက္ခသစ္စာမှာမသိအောင်ဖောင်းွယ်တာကဘယ်လိုပါလိမ့်။အဝိဇ္ဇာဒီလိုမလား။လောလောဆယ်ခန္ဓာပရမနဲ့တရားတော်အချင်းချင်းလိုက်တော့ယောတရားနဲ့တန်တရားဖြစ်ပြီးမှပြိတတ်တော်ဖြစ်ပြမှာပါသစ္စာ။အဲဒီဒုက္ခဖြစ်ပြဒုက္ခသစ္စာကိုဉာဏ်နဲ့သာမြင်အောင်ထုတ်ပေါက်ပြီးတော့မကြည့်နိုင်ကြသေးပါဘူးဆိုရင်ဒုက္ခသစ္စာစစ်မြင်တယ်လို့ခေါ်နိုင်ရလား။ဒုက္ခသစ္စာအစ်မမြင်တာဒီဘုရားပုံပန်မှုခန္ဓာရလို့ဩဒီလိုဆိုတော့လောလောဆယ်ပြစ္ဆုတ်ပါကာလပါနော်စိပါးရည်နဲ့စိမပြေလို့လူမျိုးရည်နဲ့စိမပြေလို့လောကရဏရနဲ့တွဲလို့ဒုက္ခဒုက္ခပါလို့ရင်းမြင်ကြီးညာတော့လည်းပဲသူရဲ့သဏ္ဍာန်မှာဒုက္ခစိတ်ကမမြင်သေးပါဘူးဆိုရင်ဘုရားပုံပန်မှုခန္ဓာရတော့အဝိဇ္ဇာပုံပန်မှုခန္ဓာရတော့အဲဒီဒုက္ခကလေးငြိမ်းသွားတာနဲ့တပြိုင်တည်းကိုယ်ဘဝကလေးကိုမတရားဘူးလားတရားလားသာယနာကဒိဋ္ဌာလားဒနာလားအေးကောဘကလေးနဲ့ကိုမတည်တည်မူလားတည်တည်လားတည်တည်တာကဒိဋ္ဌာလားဒနာလားငါးပါးအယုကံဘုံတရားတွေမဆန်းသာဘူးလားခံစားလားခံစားတာနဲ့ဒိဋ္ဌာလားဒနာလားအာဒနာဒိဋ္ဌာကြောင့်ဖြစ်တာလားအဝိဇ္ဇာကြောင့်ဖြစ်တာလားအပေါ်မှာတော့လည်းဒနာတရားပါခဲ့တာပဲမို့လားသို့တော့သုံးနေရာမဟုတ်တော့ဒနာကိုတခါတလမပြောခဲ့ဘူးနော်အဝိဇ္ဇာကလည်းသင်္ခါရတက်ပြီးတော့မသွားခဲ့ဘူးလားသွားခဲ့လားတဏ္ဍာရီနေရာမှာမပါဘူးလားပါလားပါတယ်တဏ္ဍာရလက်မလို့ဘူးဟုတ်တယ်မလားအင်းဒါပေမဲ့ဒီနေရာကျတော့ဘယ်သုံးနေရာလဲပြီးတော့တဏ္ဍာရဲ့ဘယ်လိုနေရာတော့တဏ္ဍာတရားဒီပဲအချိန်လဲပြီးတော့ပစ္စုပန်အချိန်မှာတဏ္ဍာရဲ့လက်ပဲပစ္စုချက်ပစ္စုပန်အချိန်မှာဘယ်လိုရဲ့လက်ပဲတော့အတိတ်ကာလတော့ကဘယ်လိုရဲ့လက်ပဲတော့အဝိဇ္ဇာရဲ့လက်ပဲအတိတ်ကာလမှာဘုကချစ်စုံနေတော့ပစ္စုပန်သန္ဒရာမှာဘုကချစ်စုံတော့ဟောဒီလိုဆိုတော့ပြစ္ဆဘန္ဒရာကတဏ္ဍာကကျင့်တော့နေတော့တဏ္ဍာရဲ့လည်းပဲဖြစ်နေတာပေါ့တဏ္ဍာရဲ့လည်းပဲဖြစ်နေတော့တခန္ဓာကိုတခန္ဓာမပြောရဘူးလားပြောရလားအဲဒီတဏ္ဍာကိုတခန္ဓာပြောပြီးပြောကြညာတော့လေတဏ္ဍာဖြစ်ပြီဆိုကြတဲ့ကောကအဝိဇ္ဇာရဲ့အောင်းချုံမှုကင်းပါဘူးအဝိဇ္ဇာရဲ့အောင်းချုံမှုမကင်းဘူးလို့သဘောပေါက်ထားလိုက်နော်ဒီနေရာမှာအဝိဇ္ဇာရဲ့လောကနဲ့တဏ္ဍာပါခဲ့တယ်လို့ဇဗံတော့ကပြစ္ဆဘန္ဒလာမှာတဏ္ဍာကိုယူတော့လည်းပဲဟောရအဝိဇ္ဇာတွေထည့်သွင်းပြီးတော့ပြာဘုရားယူရ။ဟောပြီ။အဝိဇ္ဇာကဒုက္ခကိုဒုက္ခမှမသိအောင်ဖုံးကွယ်တယ်။အဝိဇ္ဇာကဟောဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိအောင်ဖုံးကွယ်တယ်။အဝိဇ္ဇာကဟောဒီယုံနာ၅ပါးကိုယုံနာ၅ပါးမှမသိအောင်မဖုံးကွယ်ကြဘုရားဖုံးကွယ်ခဲ့လား။အဲဒီလိုဖုံးကွယ်တဲ့အခါကျတော့အဲဒီအာယုံ၅ပါးကာမဂုဏ်တရားအပေါ်မှာတဏ္ဍာကမတရားဘုရားတရား။အဲ့တော့တာယာခဲတော့လည်းပဲတနေ့တနေ့ဘာနဲ့ပြောနေတော့အာယုံ၅ပါးကာမဂုဏ်တရားတွေနဲ့မပြောဘူးလားပြောနေလားပြောတာဒီပစ္စချာလားတဏှာလားသ သိလို့ပြောတာလားမသိလို့ပြောတာလားမသိတာကပြောတာကတဏ္ဍာမသိတာကပြောတာကဒီတခါပြုံမိပြန်တော့လဲမိမိပြောင်းပြောင်းဖြစ်သွားတာလားစိတ်ထဲမှာစွဲကြရစ်ခဲ့တာလားစွဲကြရစ်ခဲ့တာကဥပါဒံဟုတ်ဘူးလားစွဲကြရစ်ခဲ့တာကဘယ်လိုလဲအာယုဏကကာမဂုဏ်တရားတွေနဲ့ကြောက်ပိုက်နေတာကစွဲကြရစ်ခဲ့တာကသိလို့လားမသိလို့လားမသိတာကအဝိဇ္ဇာပြောတာကစွဲနေတာကအဲ့ဒီတဏ္ဍာနဲ့ဥပါဒံဖြစ်တော့ကာယကဝစီကမနောကံတွေဒီလောက်တွေမဆောင်ရဘူးလားဆောင်ရလားအပေါ်မှာတော့ကလုံးလဲပေါ့နေနော်သိခါရတော့ကလုံးလဲဒီနေရာမှာလည်းပဲကံမနှမျိုးနဲ့ဆောင်ရတော့ဘာကံတွေတော့ကာယကံရဲ့ဝစီကံရဲ့မနောကံရဲ့အာယုဏမှာကာမဂုဏ်တရားကလေးတွေမရရအောင်ကာယကံနဲ့ဆောင်ရတယ်ဝစီကံနဲ့ပြောတယ်မနောကံနဲ့မတွဲဘူးလားတွဲလားအဲအဲ့လိုကာယကံဝစီကံမနောကံနဲ့ဆောင်ရတာပြစ်သောဘာသောဇေယယုံကဘာကာမဂုဏ်တရားဒီကိုလည်းပဲအေခံစားရဖို့ရတဲ့ဆောင်ရွက်တယ်လို့နောက်ဘဝနောက်ဘဝနဲ့ခံစားရအောင်လည်းပဲမကြိုးစားဘူးလားကြိုးစားလားအေရကုတို့တဲ့တဲ့ကုသိုလ်ကောင်းမှုသုသေကြောင့်လူချမ်းသာပြရပါလို့ဤနတ်ချမ်းသာပြရပါလို့ဤလို့ထူတောင်းတာပြီတခြားအတွက်ပျော်ပြီးထူတောင်းတာလားအနာဂတ်အတွက်ပျော်ပြီးထူတောင်းတာလားအနာဂတ်အတွက်ပျော်ပြီးတော့အာယုဏဘကာမဂုဏ်တရားခံစားခြင်းလို့ထူတောင်းကြတာမဟုတ်လားအဲ့ဒီတော့ဟောဒီကမ္မဘဝဆိုတဲ့တရားကပြစ္ဆုတ်ဘဘဝမှာလည်းနဲ့တဏှာဥပါဒအဝိဇ္ဇာတရားတွေရောသောမောချုပ်မှုကြောင့်ဆောင်ရွက်ခဲ့ရတယ်လို့အနာဂတ်ဘဝအတွက်လည်းလှမ်းပြီးတော့မဆောင်ရွက်ဘူးလားဆောင်ရွက်တယ်။ဒါတော့ဆောင်ရွက်တဲ့အခါကျတော့ကမ္မဘဝဖြစ်စရာသာတိအနာဂတ်မှာလည်းခန္ဓာကဘပြတ်မရဘူးလားရတာ။လိုချင်တာကတခြားလိုချင်တာလားဒီနိဗ္ဗာန်လိုချင်တာလားနိဗ္ဗာန်လိုချင်တာဒါပေမဲ့လုံးတဲ့လုံးတွေကနိဗ္ဗာန်ရာကြောင်းလုံးတွေလုံးနေတာလားခန္ဓာကားကရာကြောင်းလုံးတွေလုံးမိနေတာလားခန္ဓာကားကရာကြောင်းလုံးတွေမလုံးမိဘူးလားလုံးမိနေတာလားချမ်းသာကြရပါလို့ဤအာတိတတော့မရှိဘူးလားရှိလားဒါပေမဲ့နိဗ္ဗာန်ချမ်းသာမတောင်းတာပဲလေလူချမ်းသာတန်ချမ်းသာတောင်းတယ်ဆိုတော့လူချမ်းသာတန်ချမ်းသာကတခြားလားသာရှိလားအဲ့ဒီလူချမ်းသာတန်ချမ်းသာကတခြားလားခန္ဓာကားပါလားခန္ဓာငါးပါးဗာတိသာရောဒုက္ခသစ္စာမရဘူးလားရနေလားဒုက္ခသစ္စာသတ္တမိယတာမဖြစ်ဘူးလားဖြစ်နေလားအဲဒီလိုဆိုတော့လူချမ်းသာရရဘာလို့ဤလိုဆိုတောင်းရင်ဗာတိသာဆိုတောင်းနေတာရောနတ်ချမ်းသာရရဘာလို့ဤလိုဆိုတောင်းရင်ဗာတိသာဆိုတောင်းနေတာရောမြမချမ်းသာရရဘာလို့ဤလိုဆိုတောင်းရင်ဗာတိသာဆိုတောင်းနေတာရောဒုက္ခသစ္စာဆိုတောင်းနေတာမဟုတ်လားတကယ်ဆိုတောင်းရမှာကဒုက္ခခံသိဉ္ဇာမနိဗ္ဗာန်ရရပါလို့ဤဒီလိုသမဏောရမလားသတော်ရမလားလူချမ်းသာကိုလည်းဘလုံးချင်းမှာတချမ်းသာကိုလည်းဘလုံးချင်းမှာမြမချမ်းသာကိုလည်းဘလုံးချင်းမှာလူချမ်းသာနဲ့ချမ်းသာမြမချမ်းသာတို့လည်းအစရာသမကတန်ဖို့ရှိမှသာသောချမ်းသာစီချမ်းသာမှန်ဖြစ်သည့်နိဗ္ဗာန်ချမ်းသာကိုသာရရပါလို့ဤဒီလိုသတော်ရမမလားအဲ့လိုသမဏောမင်းနဲ့ဘုန်းတော်တရားဓမ္မတွေကလူချမ်းသာရရပါလို့ဤတချမ်းသာရရပါလို့ဤမြမချမ်းသာရရပါလို့ဤအဲ့လိုသုတောင်းလိုက်ပဲဆိုရင်အဲ့ဒီသုတောင်းသည်ဒုက္ခသစ္စာရာကြောင်းသုတောင်းလားဒုက္ခသစ္စာရာကြောင်းသုတောင်းလားဒုက္ခသစ္စာရာကြောင်းသုတောင်းဖြစ်တဲ့အဲ့ဒီသုတောင်းကဘာသစ္စာရလာတဲ့တရားကဘာသစ္စာဒီလိုဆိုတော့ပြန်ပြောတဏှာလေးနဲ့သာယာတမ်းပဲနှစ်သက်တာကလည်းဘာသစ္စာသွေးလန်းတာကလည်းဘာသစ္စာလူချမ်းသာနာချမ်းသာရအောင်အားထုတ်တာကလည်းဗာတိသာအဲ့ဒီသမုဒိယသစ္စာအကြောင်းတရားတွေမိမိတို့ရဲ့တဏ္ဍာမှာမဖြစ်ဘူးလားဖြစ်တခြားအချိန်မှာဖြစ်တာလားဟောဒီပြစ္ဆုတ်ပိုင်းအချိန်မှာဖြစ်တာလားပြစ္ဆုတ်ပိုင်းအချိန်မှာဖြစ်နေတာဒီလိုမလားပြစ္ဆုတ်ပိုင်းအချိန်မှာအဲ့ဒီသမုဒိယသစ္စာတွေဖြစ်ရင်နာဂမှာဗာတိသာရပဲအတိတ်ကာလအတုံးကလည်းပဲဗာတိသာတွေလောခဲ့တော့အတိတ်ကာလအတုံးကလည်းသမုဒိယသစ္စာတွေလောခဲ့တယ်ဘယ်နာမည်အနေနဲ့လောခဲ့တာတော့အဝိဇ္ဇာသင်္ခါရဒီလိုမလားအဝိဇ္ဇာသင်္ခါရနာမည်တွေနဲ့လောကပြည်ပဲအဝိဇ္ဇာလို့ပြောပြတော့ကနာဥပါဒမပါဘူးလားသင်္ခါရလို့ပြောပြတော့ကမ္မဘဝမပါဘူးလားနာမည်သာဆွဲသွားတာသဘောချင်းကတော့အတူတူပဲဒါကြောင့်အတိတ်ကဘာသစ္စာတွေလောက်ခဲ့တော့ဘယ်နာမည်တွေနဲ့လောက်ခဲ့တော့အဲအဲ့ဒီအဝိဇ္ဇာသင်္ခါရနာမည်နဲ့လောက်ခဲ့တော့ပြစ္ဆောဘာမခန္ဓာဘယ်နှပါးရဘာသစ္စာတော့ ဒုက္ခသစ္စာရသည်ညာညာဆိုတဲ့ဒုက္ခသစ္စာကိုမသိတာကဘလူရဲ့သဘောလူကျင်တာကသာညာတာကဘလူရဲ့သဘောသွေးလိုက်တာကဘလူရဲ့သဘောအားထုတ်တာကဘလူရဲ့သဘောဘာသစ္စာတွေတော့ဒီလိုကပစ္စဗာမနဲ့သမုဒိယသစ္စာတွေပြန်ပြီးတော့မပေါပွားဘူးလားပေါပွားလားပစ္စဗာမသမုဒိယသစ္စာတွေပေါပွားရင်ဒါကမှလည်းဘာသစ္စာပြန်ရမှာလဲဩဒီလိုဆိုတော့သတ္တန္တရာလို့ဒကာဓမ္မတွေသမုဒိယသစ္စာတွေကျိုးပန်းလိုက်ဒုက္ခသစ္စာတွေရလိုက်သမုဒိယသစ္စာတွေကျိုးပန်းလိုက်ဒုက္ခသစ္စာတွေရလိုက်ပဋိစ္စသမုပ္ပါသန္တရာတွေမလဲဘူးလားနေနေလားဘာသန္တရာနေနေတာပါလေဒီလိုသောပရိသတ်သမုပ္ပါဒ်ရဟင်္ဂါသစ္စာ7ပါးနဲ့လဲနေတာဒီဒကာရမတွေသမုဒိယသစ္စာနဲ့ဒုက္ခသစ္စာလဲနေတာပါလားဘာလို့မလားဒီလိုဘာသစ္စာလို့မြာမလားရလားဟင်္ဂါသစ္စာ7ပါးနဲ့လဲနေတာဒီဘာသစ္စာလေးနဲ့လဲနေတာတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာလဲနေတာနော်သမုဒိယသစ္စာလေးလုံတန်းလုံတန်းဘာသစ္စာလေးရတာပါလဲဒုက္ခသစ္စာလေးပေါ်မှာဘာသစ္စာလေးပြန်ပေါက်ပွားပါလဲသမုဒိယသစ္စာတွေပေါက်ပွားတယ်ပေါက်ပွားတယ်ဘာသစ္စာတွေပြန်ရမှာလဲသန္တရာကျင်လည်ခြင်းမှာဆုံးနိုင်ပါမလားသန္တရာကျင်လည်ခြင်းမှာဆုံးကျင်ပါတယ်ဆိုရင်တခြားသစ္စာတတ်ရမှာလားသမုဒိယသစ္စာတတ်ရမှာလားသမုဒိယသစ္စာတတ်ခြင်းပါတယ်ဆိုရင်ဘာနဲ့တတ်မယ်မေဃသစ္စာနဲ့တတ်မယ်ဘာနဲ့တတ်မယ်မေဃသစ္စာနဲ့တတ်တော့တခြားမြောင်ကြည့်ရမှာလားဒုက္ခသစ္စာမြောင်ကြည့်ရမှာလားအမှောင်ပြောင်းခြင်းပါရအောင်လုပ်ရမယ်အလေးရအောင်လုပ်ရမယ်အမှန်ပြောင်းခြင်းရပါရအောင်လုပ်ရမယ်အလေးရခြင်းတခြားလုပ်ရမလားမိချုံပေးရမလားမိချုံပေးမှာအလေးရမယ်အလေးရမှာအမှောင်ပြောင်းမယ်အမှောင်ပြောင်းမှာအခန်းထဲမှာရှိတဲ့ပစ္စည်းတွေကိုမြင်မယ်ဟုတ်တယ်မလားအကျိုးပဲမျိုးတော့နေမျိုးအခုလည်းဒီနေရာမှာဒုက္ခမရကြပါဘူးဆိုရင်အေးသမုဒိယသစ္စာမတတ်ရဘူးလားတတ်ရမလားသမုဒိယသစ္စာတတ်ချင်ပါလေဆိုရင်ဘာသစ္စာရအောင်လုပ်မယ်မေဃသစ္စာရအောင်လုပ်မယ်မေဃသစ္စာရချင်ပါလေဆိုရင်တခြားသစ္စာမြောင်ကြည့်ရမှာလားဒုက္ခသစ္စာမြောင်ကြည့်ရမှာလားဒုက္ခကိုသိရင်ဘာသစ္စာခွာမယ်သမုဒိယသစ္စာခွာမယ်သမုဒိယသစ္စာခွာရင်ဘာသစ္စာမြင်မယ်និရောဓသစ္စာမြင်မယ်ဟုတ်တယ်မလားဒုက္ခသစ္စာကိုဘာသစ္စာနဲ့မြောင်ကြည့်မယ်မေဃသစ္စာနဲ့မြင်အောင်ကြည့်မေဃသစ္စာနဲ့မြင်အောင်ကြည့်လို့ဒုက္ခသစ္စာတွေ့ရင်ဒုက္ခသစ္စာကိုသိသမုဒိယသစ္စာကွာនិရောဓသစ္စာကိုမျက်မှောက်မပြုရဘူးလားပြုရမှာလားအေးនិရောဓသစ္စာမျက်မှောက်ပြုခြင်းတိရှားရမှာလားငြိမ့်တာရမှာလားအဲ့ဒါကြောင့်ငြိမ့်တာရအောင်နဲ့သမုဒိယသစ္စာကိုပယ်တတ်မေဃသစ္စာကိုပွားများလို့ဒုက္ခသစ္စာတွေဥသောခန္ဓာငါးပါးယုံနာတပါဖြစ်ပြတရားကိုတဲ့ဖြစ်ပြတရားပါပဲလို့ကြိုးကြိုးစားစားနဲ့မကြည့်ရဘူးလားကြည့်ရမှာလားအေးအဲ့လိုကြည့်ပါလေနိဗ္ဗာန်ဆိုတဲ့ဒီရဏသစ္စာရမယ်လို့ဒီလိုကောက်ချက်ချပြီးတော့မိမိတို့ရဲ့ခန္ဓာမိမိတို့ရဲ့တဏ္ဍာမရှိတဲ့ခန္ဓာ၅ပါးယုံနာတပါဖြစ်ပြယောဂသစ္စာတရားကိုဉာဏ်သိဥသောအကြောင်းလင်းကလေးနဲ့ထုတ်ပေါင်းပြီးတော့ကျင်းအောင်ကျိုးသာပြီးတော့ကြည့်ကြပါလို့တိုင်ကျော်ရင်းနဲ့သာဓုတောင်းကျင်ခေါ်ကတရားပွဲဒီကုန်းချုပ်လိုက်ပါလေ။အေးကျမ်းမှာချမ်းသာသောဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတာပွင့်တည်လျောက်ပြုစုတောင်းချောက်ထောက်ပံ့တော်သာသနာပြုပုံပုံတို့ပုံပုံများများဖြစ်ကြပါစေ။